ချင်းပြည်နယ်အတွင်းစစ်ကောင်စီရဲ့စီမံကိန်းလုပ်ငန်းတွေမှာတန်တာရှောက်ချင်းနဲ့လုပ်ငန်းဆောင်တာမလုပ်ကြဘို့ချင်းဒေသခံကာကွယ်ရေးလက်နက်ကင်တပ်ဖွဲ့ပူးပေါင်းကော်မတီချင်းလန်း Joint Defense Committee CJDC ကနေကြေညာချက်ထုတ်ပြန်ပါတယ်။ဘာကြောင့်ပြစ်ပင်ရတဲ့အကြောင်းရင်းကိုအတိအကျမသိရပေမဲ့စစ်အစိုးရရဲ့လုပ်ငန်းဆောင်တာရန်ရရလေပတ်မှုကိုရပ်တန့်စေဖို့အတွက်ရည်ရွယ်ပြီးပြောတာဖြစ်နိုင်တယ်လို့သုံးသပ်ကြပါတယ်။ဒါတွေကအထူးရောက်မှုအားနည်းတယ်လို့လဲချင်းနိုင်ငံရေးလေလာသုံးသပ်သူတွေကဆိုပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုစော်မိုးကျော်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ချင်းမျိုးသားတပ်ပေါင်းစုဖြစ်တဲ့ချင်းဒေသကာကွယ်ရေးလက်နက်ကိုင်အဖွဲ့များပူးပေါင်းကော်မတီချင်းလန်း Joint Defense Committee CJDC ကနေချင်းပြည်နယ်တစ်ခုလုံးမှာတင်တာလျှောက်ချင်းနဲ့လုပ်ငန်းဆောင်ရွက်ချင်းကိုလုံးဝပိတ်ပင်တားမြစ်ကြောင်းဧပြီလ၁၂ရက်နေ့နေစွဲနဲ့ထုတ်ပြန်ထားပါတယ် CJD ရဲ့တတိယအကြိမ်မြောက်ပုံမှန်အစည်းအဝေးကိုဧပြီလ9ရက်နေ့ကနေ12ရက်နေ့အထိ CJDC ရုံးချုပ်ဝီတိုရီးယားစခန်းမှာကျင်းပပြုလုပ်ခဲ့ပြီးအခုလိုထုတ်ပြန်ထားတာဖြစ်ပါတယ် CJDC ဘက်ကထုတ်ပြန်ပိတ်ပင်ပေမဲ့တင်တာလျှောက်တာနဲ့လုပ်ငန်းဆောင်ရွက်တာရှိနေစေအခြေအနေကြောင့်တည်ရောက်မှုမရှိဘူးလို့ချင်းအေးလေးလာသူကိုထော်ရယ်ကပြောပါတယ်
ဒီစစ်ပွဲရလက်အောက်မှာတင်တာလုပ်ငန်းတွေမလျှောက်ဘူးမလုပ်ဘူးဆွဲဟာမျိုးကိုသူတို့လုပ်တာပေါ့နော်ဟိုတစ်ခါမှာတော့အဲ့လိုထုတ်ပြန်ပေမဲ့လည်းဟိုလုပ်နေတဲ့လူကလည်းလုပ်နေကြတာပဲလေတကယ်တော့ချစ်ပြည်နယ်မှာဒီမှာကင်းနေရတော့အများကြီးပဲလေတကယ်လို့အဲ့ဒါမလုပ်ရင်လည်းဒီစစ်အတိုင်းဝိုင်းနဲ့ညှိစတဲ့လူကရှောက်မှာပဲဆိုတော့အဲ့လိုမျိုးထုတ်ပြန်ချက်ကတော့တိတ်ချီရောက်မှုရှိမယ်လို့လည်းကျွန်တော်သိတော့မသိဘူးပေါ့နော်
ချင်းပြည်နယ်ဟာကြံတိုင်းတဲ့ပြည်နယ်အားလုံးနဲ့ဆိုင်ရင်ဖွံ့ဖြိုးမှုနောက်ကျနေတဲ့အခြေအနေမှာရှိနေပါတယ်။ဒီလိုအခြေအနေမျိုးစစ်ကောင်စီရဲ့စီမံကိန်းလုပ်ငန်းလှုပ်ဆောင်မှုကိုပိတ်ပင်တဲ့အပေါ်ရခိုင် NLD အစိုးရလက်ထက်ကချင်းပြည်နယ်ရဲ့လူမှုရေးဝန်ကြီးဟောင်းဦးပေါင်လွန်မင်းထံကအခုလိုပြောပါတယ
်။အခုကဒီဟာကမလုပ်တော့ဘူးဆိုရင်နိုင်ငံကိုပဲဒီကအားသတ်ကြည့်လို့မရှိတော့ဘူးပေါ့။ကျွန်တော်ဖြစ်စီကျင်တော့ဖွံ့ဖြိုးရေးကတော့ဒီပဲအုပ်ချုပ်ချုပ်နိုင်တော့နှစ်ခုစစ်သွားရင်ကောင်းတယ်ပေါ့
ရခိုင်အစိုးရလက်ထက်မှာချင်းပြည်နယ်အတွက်ဖွံ့ဖြိုးရေးစီမံကိန်းတွေရှိခဲ့ပေမဲ့မနေ့ကဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာစီမံကိန်းအကောင့်အထည်ပေါ်ဆောင်ဖို့ရပ်တန့်သွားတယ်လို့ဦးပေါင်လွန်မင်းထံကအခုလိုဆက်ပြောပါတယ
်ခုမှန်ကစူရကစစ်တမ်းကုန်ဆုံးပြီးနောက်ပိုင်းကအမေရန်ပြည်စူရရဲ့ဟိုစီမံချက်ကူပဲအကောင့်ထည်ပေါ်တာရှိတယ်အခုလည်းပဲကျွန်တော်တို့ကနှစ်လပဲလို့တော့အဲနှစ်လအတွင်းမှာနောက်တစ်နှစ်2020စက်တင်ဘာလနေ့အထိရလာပြီးသားဆက်မစီမံကျင်းပသွားတဲ့ဒီလောက်ချက်သွားတာညပါတယ်ကျွန်တော်အကြည့်ဖုန်းကြီးရန်ကြီးကိုလည်းကျွန်တော်ချင်းပြည်နယ်လိုဟာဒီနာနေတဲ့တာတွေမှာကျွန်တော်တမန်တလောက်ဆုံးနိုင်ငံတော်ဘတ်ဂျက်အများဆုံးတုံးပြီးတော့ကျွန်တော်တန်းတုံးတပိကျော်ကျော်ပေါ့နော်တပိခွဲလောက်ရှိပြီတုံးနေတယ
်ရခိုင်အစိုးရလက်ထက်ကသွားလာရေးခက်ခဲတဲ့ချင်းပြည်နယ်ရဲ့လမ်းပန်းဆက်သွယ်ရေးလုပ်ငန်းမှာဘတ်ဂျက်အများဆုံးတုံးခဲ့ပြီးပညာရေးကျန်းမာရေးကိစ္စတွေမှာလည်းအလေးပေးဆောင်ရွက်ခဲ့တယ်လို့သူကပြောပါတယ်။ချင်းပြည်နယ်တစ်ခုလုံးအစိုးရစီမံကိန်းလုပ်ငန်းတွေမှာတင်တာလျှောက်ချင်းနဲ့လုပ်ငန်းဆောင်ရွက်ချင်းကိုပိတ်ပင်တားမြစ်ရတဲ့အကြောင်းမေးမြန်းဖို့ CJDC တာဝန်ရှိသူကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့လည်းအစည်းအဝေးတည်းရှိနေကြောင်းသာဖြေဆိုခဲ့ပါတယ်။ CJDC ကအခုလိုတည်ဆောက်ရေးလုပ်ငန်းပိတ်ပင်ရတဲ့အကြောင်းကိုတော့ချင်းအေးလေးလာသူကိုထောင်ရယ်ကအခုလိုသုံးသပ်ပါတယ်။
အဓိကတော့သူတို့ပြန်တဲ့ရည်ချက်ကတော့စစ်အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့မလုပ်ဖို့စစ်စီအောင်ဆက်လက်ပြီးတော့ဆန့်ကျင်ဖို့ဆိုတဲ့ဟာမျိုးရည်ချက်ဖြစ်ဖို့များတယ်ပေါ့နော်။ဟိုစစ်စီအရဲ့လုပ်ငန်းဆောင်တာရန်တရားလည်ပတ်မှုကိုရပ်တန့်စီဖို့အတွက်အဲ့လိုမျိုးသုတ်ပြန်တာဖြစ်နိုင်တယ်ပေါ့နော်
။ CJDC ဟာချင်းမျိုးသားတိဆောက်ရေးလုပ်ငန်းစဉ်နဲ့ချင်းပြည်တော်တိဆောက်ရေးကိုဥတီဆောင်ရွက်နေပြီးချင်းပြည်နယ်တိဆောက်ရေးအတွက်အနောက်အရှေ့အဟံအထားဖြစ်စေမဲ့မည်သည့်အဖွဲ့အစည်းမည်သည့်ပုဂ္ဂိုလ်ကိုမဆိုအမျိုးသားရေးတာဝန်အရအေးအေးယူသွားမယ်လို့လဲထုတ်ပြန်ကြမှာဖော်ပြထားပါတယ်